အီတလီနိုင်ငံပရူဂျာမြို့တရားရုံးဂျူရီအဖွဲ့ကအမေရိကန်တက္ကသိုလ်ကျောင်းသူအမန်ဒန်နော့ချ်အပေါ်လူသတ်မှုနဲ့ချမှတ်ထားတဲ့ပြစ်ဒဏ်ကိုပယ်ဖျက်လိုက်ပြီးသူမကိုလွှတ်ပေးဖို့အတွက်အမိန့်ချမှတ်လိုက်ပါတယ်။ဒီလိုမိန့်ချပြီးတဲ့နောက်အမန်ဒန်နော့ချ်ကဝမ်းသာပြီးတရားရုံးတွင်ငိုကြွေးခဲ့တယ်လို့တရားရုံးတွင်မှလည်းလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။နောက်ချက်အရင်ကြီးစားဟောင်းလည်းဖြစ်သူနဲ့အတူအမှုမှာပါဝင်ပတ်သက်နေတဲ့ Rafael Solicito ကိုလည်းအမှုကနေတရားသေးလွှတ်ပေးလိုက်ပါတယ်။ Knox ကို2009ခုနှစ်ကသူ့ရဲ့အခန်းပေါ် Magic Catcher ကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်26နှစ်ချထားတာပါ။သူဟာတပ်ဖြတ်မှုမူတင်းကျမှုဒါမှမဟုတ်ခိုင်းစင်မှုတွေကိုမကျူးလွန်ခဲ့ကြောင်းတရားသူကြီးကိုပြောပြခဲ့ပါတယ်။ဒါပြန်သူဟာ Kelvin အသက်ခံခဲ့ရတဲ့ Solicito ရဲ့အိမ်မှာရုပ်ရှင်ကြည့်နေတယ်ဆိုတဲ့ပြောဆိုချက်ကိုပဲထပ်တလဲလဲပြောကြားခဲ့ပါတယ်။အဆိုအရရှိနေတွေကတော့သူဟာအယောင်ဆောင်ထားတဲ့ဆုံးမလို့ဆွဆွဲခဲ့ပါတယ်။အမှုမှာတင်ပြထားတဲ့ DNA အထောက်အထားမခိုင်လုံဘူးလို့မှုကင်းကြွန့်ကျင်သူကတရားရုံးမှာထွက်ဆိုခဲ့တာပါ။